Israel လေကြောင်းတိုက်ခိုက်မှုကြောင့် Gaza မှာ24နာရီအတွင်းလူပေါင်း100ကျော်တိတ်ဆုံးခဲ့ရတယ်လို့ Hamas တွေထိန်းချုပ်ထားတဲ့ Gaza ကျွမ်းမရေးဝန်ကြီးဌာနကတောက်ကြံနေမှာပြောပါတယ်။ Gaza တောင်ပိုင်းကခန်းယူနစ်နဲ့ Rafah မြို့တွေမှာ Israel ကနေလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပြီးတိတ်ဆုံးသူကအနည်းဆုံး104ယောက်ရှိနေတယ်လို့ Gaza ကျွမ်းမရေးဝန်ကြီးဌာနသတင်းထုတ်ပြန်ပါတယ်။ October 10ရက်နေ့စတင်ချိန်ကလေးကဆိုရင် Israel တိုက်ခိုက်မှုကြောင့်ပါလက်စတိုင်းသား3000နီးပါးတေဆုံးခဲ့ရကြောင်းလည်းဖော်ပြပါတယ်။ယစ်ရီဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကစစ်ပွဲပြီးဆုံးတဲ့နောက်ပိုင်းဂါဇာဒေသအတွက်သူ့အစီအစဉ်ကိုစက်တဘရီနေ့ညနေပိုင်းမှာစီးကက်ဘိနက်အဖွဲ့ကိုချပြခဲ့ပြီးအဲ့ဒီဒေသမှာယစ်ရီကအရက်ဖက်နဲ့စစ်ဖက်ဆိုင်ရာရေရှည်ဆက်ပြီးထိန်းနိုင်အောင်လုပ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဂါဇာတောင်ပိုင်းနယ်စပ်အဝင်အထွက်ကိုယစ်ရီတွေထိန်းချုပ်နိုင်ဖို့အတွက်အီဂျစ်နဲ့ပူးပေါင်းဆောင်ရွက်ဖို့ရောအမေရိကန်ပြည်ထောင်စုနဲ့လက်တွဲဆောင်ရွက်ဖို့ပါတောင်းဆိုတာပါ။ဣသရေလဒီအစီအစဉ်အတွက်အီဂျစ်ဘက်ကအတည်ပြုချက်ပေးမပေးတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ American CNN သတင်းဌာနကတော့ဣသရေလရရှိသူပြောကြားချက်ကိုကိုးကားပြီးအီဂျစ်ဖက် American နဲ့အတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒီအစီအစဉ်ကိုပါလက်စတိုင်းကိုယ်စားလှယ်တွေကလက်မခံကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒီအစီအစဉ်မှာတချို့ချက်တွေကလွတ်လပ်တဲ့ပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေး American နဲ့မြင်ချင်းနဲ့ပုံစံနဲ့ကွဲနေတယ်လို့ထောက်ပြကြပါတယ်။